မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925တို့ကနေတိုက်ထုတ်လွှင့်နေပါပြီကျွန်မနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မအေတနာကျော်ပါရှင်စီးရီးယားနိုင်ငံမှာရှိတဲ့ IS Islamic Nationစေတေးကျော်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်နဲ့မဟာမိတ်ကတ်စ်တပ်ဖွဲ့တွေလိုက်ပြီးတော့ရှင်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲဖေးဆုံးဖြတ်ဖို့ရှိပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းထိပ်တန်းရောက်တဲ့သတင်းတွေဒီညနေပိုင်းမှာကြားရပါမယ်နန်းလောင်ရေ
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်အရေးယာလက်ထောက်ဝန်ကြီးဒေးဗစ်စတဲဝဲရဲ့မြန်မာနိုင်ငံခီစင်မှာဘယ်လိုအချက်တွေကိုဆွေးနွေးခဲ့ပါကြပါသလဲ။
Assistant Secretary of State for East Asian and Pacific Affairs David Stillwell met today with State Councilor Aung San Suu Kyi in Naypyidaw.
American တန်ယုံပြောခွင့်ရသူပါရှင်အပြည့်စုံကတော့မကြခင်ကြာမှာပါကြာပြင်ကရင်မျိုးသားအစည်းအရုံးထိရောက်ထားတဲ့ကရင်ပြည်နယ်မြို့ကျော်ခရိုင်ထက်ကရွာသားတစ်ထောင်လောက်မြန်မာစစ်တပ်ကိုဆန္ဒပြတာပါကြောင့်ပါလဲ။ရှမ်းပြည်နယ်တောင်ပိုင်းရွာငါမြို့နယ်ထဲမှာဖျားဘူးရင်တစည်းပေနှထောင်နဲ့တဲ့ကြောက်တဲ့ထိုးကြလို့လူသေဆုံးခဲ့ရတဲ့တဲ့တွင်နဲ့အတူ IS ကောင်းဆောင်တယောက်ကိုပြေးခဲ့တဲ့စနေနေ့ကတုတ်တင်နိုင်ခဲ့တဲ့ American စစ်စင်ရေးဆိုင်ရာတရင်ဆောင်မတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲရောက်တဲ့တွင်ကိုမှအေးသနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်။ IS Islamic State ကြောအဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကို American နဲ့ Mohammed Guts တပ်ဖွဲ့တွေစစ်စင်ရေးလိုက်လုံနေပြီးတော့ Syria နိုင်ငံထဲမှာရှိတဲ့ IS Islamic State ကြောအဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေကိုလိုက်ပြီးတော့ရှင်းနေပါတယ်။IS ခေါင်းဆောင် Abu Bakr El Baghdadi နဲ့ IS ပြောရေးဆိုခွင့်ရှိသူ Abu Hassan El Muhajir တို့တေဆုံသွားရတဲ့စစ်စင်ရေးကို American Mohammed Syrian Democratic Forces တပ်ဖွဲ့တွေကလုတာဖြစ်ပြီးတော့ဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရဖမ်းပြီးဖို့စစ်စင်ရေးတွေအပူတပြင်းလိုက်ပြီးတော့လုပ်နေတယ်လို့သူတို့ကပြောပါတယ်။ Syria နိုင်ငံ Bashar မျိုးကခြံဝင်းတစ်ခုကို American စီးနှင်းဝင်ရောက်ပြီးတော့အဲ့ဒီမှာ Mr. Baghdadi တေဆုံသွားရတဲ့စစ်စင်ရေးမှာတော့ SDF အဖွဲ့ရဲ့အဓိကအခန်းကဏ္ဍမှာပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းအရာရှိသူကပြောပါတယ်။နောက်ထပ်တီးခြားစစ်စင်ရေးဖြစ်တဲ့တူရကီနဲ့နယ်စပ်ဂျာရာဘလတ်မြို့မှာတနင်္ဂနွေနေ့ကစစ်စင်ရေးအတွင်မှာတော့ IS ပြောရေးဆိုခွင့်ရှိသူတေဆုံးသွားတယ်လို့အမေရိကန်နိုင်ငံသားရေးအရာရှိကပဲပြောပါတယ်။ဒီ IS ပြောခွင့်ရသူတေဆုံးပြီးတော့နောက်တစ်ယောက်ကိုလည်းဖမ်းမိထားတယ်ဆိုတဲ့တိုက်ခိုက်မှုကိုတော့အမေရိကန်ရဲ့လူတွေဒီစစ်စင်ရေးမှာပါဝင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပြီးတော့အမေရိကန်စစ်ဌာနချုပ်ပန်တန်ကွန်ကတော့သူတို့မပါဘူးလို့ညင်းဆိုထားပါတယ်။ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့တွေဆုတ်ခွာဖို့ဒီလအစောပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ညွှန်ကြားလိုက်ပြီးကလေးကအမေရိကန်နဲ့ကတ်စ်နွယ်ပွားအများစုပါဝင်တဲ့ Syrian Democratic Forces တပ်ဖွဲ့တွေကြားမှာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။ဒီလိုမျိုး American တပ်တွေဆုတ်ခွာသွားလို့လေတူရကီအစိုးရကကတ်စ်တွေကိုပြစ်မှတ်ထားစစ်စင်ရေးတွေလုပ်လို့အရတားတင်းချီအိုးရင်စွန်ခွာထွက်ပြေးရတဲ့အခြေအနေမျိုးရောက်နေပါတယ်ရှင်
။အီရန်နိုင်ငံကာဘာလာမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကညလုံးပဝင်ရောက်တိုက်ခိုက်နှိမ်နှင်းမှုအတွင်းမှာတော့လူ14ယောက်ထက်မနည်းသေဆုံးသွားပါတယ်။နောက်ထပ်ရာနယ်ချီလည်းဒဏ်ရာရခဲ့တဲ့အကြောင်းလုံခြုံရေးအရာရှိတွေကပြောပါတယ်။ညတကောင်ချိန်ကနေမနေ့6နာရီအတွင်းလမ်းမတွေပေါ်မထွက်ဖို့အီရတ်အာဏာပိုင်တွေကအမိန့်ထုတ်ထားခဲ့ပြီးတဲ့နောက်မှာပဲအစိုးရစန့်ကျင်ဆန္ဒပြသူတွေကဒီညမထွက်ရအမိန့်ကိုလွန်ဆန်ပြီး9ရက်မြောက်ဇက်တိုက်ဆန္ဒပြခဲ့ကြတာပါ။မနေ့တနင်္လာနေ့မှာပဲဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားအပြန်အလှန်တိုက်ခိုက်မှုအတွင်းလူ3ဦးထက်မနေ့သေဆုံးခဲ့ပြီးတော့တရားကြော်လဲဒဏ်ရာရခဲ့ပါသေးတယ်။ရှင်နံပေါ်ကျွယ်ွားတဲ့ယူရန်နိုင်ငံမှာအချင်းပြချစားမှုတွေစီးပွားရေးနှီးကွေးနေတာနောက်အစိုးရရဲ့ဝန်ဆောင်မှုညှက်ဖြစ်တာတွေကိုမကျေနပ်ကြသူတွေနဲ့ကျောင်းသူကျောင်းသားတွေဆန္ဒပြနေကြတာပါ။သမရဝန်ကြီးချုပ်နဲ့ဝန်ကြီးတွေအပါအဝင်အကြီးအကဲနိုင်ငံရေးသမားတွေကိုအထူးစုချင်းငွေနဲ့အထူးအခွင့်အရေးပေးထားတာတွေကိုပယ်ဖျက်ဖို့ဥပဒေမူကြမ်းတရက်ကိုလွှတ်တော်မှအတည်ပြုဖို့ကြိုးစားခဲ့ကြပေမဲ့လည်းဆန္ဒပြပွဲတွေကတော့အရှိန်ရော့မသွားခဲ့ပါဘူး။ကျောင်းသူကျောင်းသားတွေကစာသင်ခန်းတွေကိုမသွားဘဲတပိတ်မှောက်ကြသလိုအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေကြပါတယ်။ဒီကလေးတောက်ကြနေကဆလို့ဘက်ဒက်မြို့တော်နဲ့ဒီတခြားမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားလာနေတဲ့အကြမ်းဖက်ဆန္ဒပြမှုတွေအတွင်မှာလူပေါင်း86ယောက်ထက်မနည်းသေဆုံးခဲ့ရပြီးဖြစ်တယ်လို့ဒီမတိုင်ခင်ဒီလအစောပိုင်းတုန်းကဆန္ဒပြမှုတွေအတွင်မှာလည်းလူ150နီးပါးသေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်
။ American ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်မှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။သမရအင်မြူတော်ကဒီစုံစမ်းမှုတွေကတရားမဝင်ဘူးလို့ပြောနေတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲတာပါသမရကိုတရားစွဲဖို့ဖြစ်လာတဲ့အဓိကကိစ္စအဓိကအရင်းခံအကြောင်းတရားဖြစ်တဲ့သမရဒေါ်နယ်ထရမ့်ယူကရိန်းသမရကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတူကလည်းဒီကနေ့အောက်လွှတ်တော်ကော်မတီတွေရှိမှထွက်ဆိုဖို့ရှိပါတယ် အောက်လွတ်တော်မှာမဲခွဲဖို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြာသပတေးနေ့ကိုစီစဉ်ထားပြီးတော့ဒီလုပ်ငန်းစဉ်ကိုမရေမရာမဲခွန်းထုတ်စရာအခြေအနေမျိုးဘာမှမရှိအောင်တေချာခြင်းနဲ့လို့သူကအောက်လွတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာပြောထားပါတယ်ဒီစုံစမ်းစစ်ဆေးမှုတွေဟာတကယ်ပိတ်လုပ်တဲ့ကိစ္စတွေဖြစ်တဲ့အောက်လွတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်ပြီးမှလှုပ်ဆောင်တာမဟုတ်လို့တရားမဝင်ဘူးလို့တမရာထရမ့်နဲ့သူ့ကိုထောက်ခံတဲ့ Republican တွေကပြောနေတာပါ။အောက်လွတ်တော်ဥက္ကဋ္ဌ Miss Pelosi ကတော့သူတို့ပြောတာခိုင်လုံချက်မရှိဘူးလို့ပြောပါတယ်။စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ဆိုရင်ဒါကိုအောက်လွတ်တော်တစ်ခုလုံးအတည်ပြုပေးမှလုပ်လို့ရမယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်မရှိပါဘူး။ဒီလိုမျိုးအောက်လွတ်တော်မဲခွဲမှုမလုပ်ခင်ဒီကနေ့မှာတော့အမျိုးသားလုံခြုံရေးကောင်စီတွေကဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ဟာအောက်လွတ်တော်ထောက်လှမ်းရေးပြပရေးရာနဲ့စီကန်ထိန်းသိမ်းရေးကော်မတီတွေရှိမှာထွက်ဆိုဖို့ရှိပါတယ်။သူကတမရထရမ့်ရဲ့ဖုန်းစကားကိုကြားခဲ့သူတွေထဲမှာတဦးပါဝင်ဖြစ်ပါတယ်ရှင့
်။အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်နေရာတော်များများမှာတော်မီတွေအကြီးကျယ်လောင်ကျွမ်းနေတာမှာတော့အခုနောက်ဆုံး Los Angeles မြို့က Getty ပြတိုက်အနီးလောင်နေတဲ့တော်မီကိုနှိမ့်သက်ဖို့မိသက်ဝန်ထမ်းတွေကြိုးပမ်းနေကြပါတယ်။ Los Angeles မြို့အနောက်ချမ်းမှာတနင်္လာနေ့အာယုံမတက်ခင်ကတည်းကစတင်လောင်ကျွမ်းနေတဲ့ဒီတော်မီဟာအခုဆိုရင်ဧက600ကျော်အထိပြန့်နှံ့လာနေပြီးလူနေအိမ်၈လုံးထက်မနည်းလည်းမီးရဲပါသွားခဲ့ပါတယ်။ဒီနေရာဟာ Los Angeles မြို့ရဲ့တံပိုးအကြီးဆုံးအင်အားတွေရှိတဲ့နေရာတစ်ခုပါ။ဒီတော်မီကြောင့်လူတွေထောင်နဲ့ချီဘေးလွယာရွှေ့ပြောင်းခဲ့ရပါတယ်။ဆိုထိုင်းစာနေပြီးလေပြင်းတိုက်ခတ်နေတာကြောင့်လာမယ့်ရက်အနည်းငယ်အတွင်းကြုံလာရနိုင်တဲ့အန္တရာယ်နဲ့အခက်အခဲတွေကိုမိသက်အရာရှိတွေကစောင့်ကြည့်နေပါဗျ။အလွယ်တကူမိကုဆက်မလောင်ကျွမ်းနိုင်အောင်ကြောက်သားနိုင်ငံတွေနဲ့အခိုင်အမာကာယံတိစောက်ထားတဲ့ဂတိပြတိုက်နာအထိမိကုဆက်လာတာတော့မရှိသေးဘူးလို့ပြတိုက်တာဝန်ရှိသူတွေကပြောပါဗျ။တချိန်တည်းမှာပဲနာမည်ကြီးကယ်လီဖိုးနီးယားဝိုင်တွေအများအပြားထွက်ရှိရာပြည်နယ်မြောက်ပိုင်းဆိုနိုမာခရိုင်ကတော်မီအပါအဝင်ပြည်နယ်အတွင်းတခြားနေရာတွေမှာလည်းလောင်ကျွမ်းနေတဲ့တော်မီအတော်များများကိုနှိမ့်သက်ဖို့ကယ်လီဖိုးနီးယားမိသက်ဝန်ထမ်းတွေစူးစမ်းနေကြတာပါ။တော်မီဟာဧက9000ခွဲနီးပါးအကျယ်ဝန်းအထိလောင်ကျွမ်းနေပြီးလက်ရှိမှာတော့ဒီပမာဏရဲ့15ရာခိုင်နှုန်းကိုပဲထိန်းထားနိုင်ပါသေးတယ်။တော်မီကြောင့်တနင်္လာနေ့ညနေပိုင်းအထိပျက်စီးဆုံးရှုံးရတဲ့အဆောက်အဦပေါင်းကတော့120ကျော်ရှိနေပါတယ်ရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ကနေမြန်မာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ American ပြည်အောင်စုအရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီး David Stillwell ဟာဒီကနေ့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့မြန်မာဒီမိုကရေစီရေးနဲ့တိုင်းနိုင်ငံပူးပေါင်းဆောင်ရွက်မှုတွေကြောင်းဆွေးနွေးခဲ့ပါတယ်။ဒီမနေ့နေပြည်တော်တွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေအတွက် American ကရေးရှိကူညီပံ့ပိုးပေးရေးတိုင်းနိုင်ငံသားမှာအကျိုးတူကိစ္စရပ်တွေကိုအတူလက်တွဲဖြေရှင်းရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြကြောင်းရန်ကုန်မြို့ American တန်ရုံပြောခွင့်ရသူအာယာနီမာရင်းက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာလူမျိုးရေးစီရေးပဋိပက္ခတွေဖြစ်နေတဲ့ရခိုင်ဒေသနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲကိုအတူတူကဖြေရှင်းရေးပဋိပက္ခဖြစ်ပွားရာနေရာတွေကမကျေနပ်မှုတွေအကြောင်းတွေကိုကင်တွယ်ဖြေရှင်းရေးနဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ American တန်ရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်
ဟောင်ကောင်မှာနိုဝင်ဘာလတည်းကျင်းပမဲ့ဒေသန္တရကောင်စီရွေးကောက်ပွဲမှာသူ့ကိုပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်တာဟာနိုင်ငံရေးအရာပိတ်ပင်မှုတွေနဲ့စောင့်ကြည့်စစ်ဆေးတာတွေအပါအဝင်လုပ်ပြီးတော့ဒီရွေးကောက်ပွဲကိုချယ်လှယ်ဖို့တရုတ်ပြည်မကြီးအစိုးရကလုပ်နေတာလို့ဟောင်ကောင်ဒီမိုကရေစီတက်ကြွလှုပ်ရှားသူကျော်ရှောက်ဝေါင်းကပြောပါရယ်ရွေးကောက်ပွဲမှာသူ့ပါဝင်ခွင့်မရှိကြောင်းရွေးကောက်ပွဲကော်မရှင်အရာရှိကပေးပို့တဲ့တရားဝင်စာကိုဝေါင်းကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာဒီကနေ့ပဲတင်လိုက်ပြီးတော့အဲ့ဒါလိုပြောလိုက်ကြပါအသက်23နှစ်အရွယ်ဝေါင်းဟာသူ့လိုပဲဒီမိုကရေစီတက်ကြွလှုပ်ရှားတဲ့အကြောင်းသားလူငယ်နေသန်လောနဲ့အဲလက်စ်ချောင်းတို့နဲ့အတူ2014ခုနှစ်ကအစိုးရဌာနချုပ်ဝင်တဲ့အထိဝင်ရောက်ဆန္ဒပြခဲ့ပြီးသူတို့ရဲ့အဲ့ဒီဆန္ဒပြမှုကနေဟောင်ကောင်တဝမ်းမှာထီးတော်လန်ရီလို့ခေါ်တဲ့ရွေးကောက်ပွဲတွေလွတ်လပ်စွာကျင်းပခွင့်တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေနှစ်လကျော်ကြာဖြစ်ပွားခဲ့တယ်လို့မျိုးရင်းစီဝါရေးလုပ်ငန်းတွေရပ်တန့်တဲ့အထိဖြစ်ခဲ့တာပါရှင်
မြောက်ကိုရီးယားနိုင်ငံက Diamond Mountain တောင်ပေါ်အပန်းဖြေစခန်းမှာတောင်ကိုရီးယားနိုင်ငံကစောက်ထားတဲ့ဟိုတယ်တွေနဲ့တခြားခီးသွွားလုပ်ငန်းအဆောက်အုံတွေကိုမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကဖြိုချဖျက်ဆီးပစ်လိုတာကြောင့်ဒီကိစ္စနဲ့ပတ်သက်လို့လုပ်ငန်းအစ်စ်နှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့တောင်ကိုရီးယားဘက်ကကန့်လန့်တာကိုမြောက်ကိုရီးယားကပယ်ချပါတယ်။တောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနနဲ့ Hyundai စီးပွားရေးလုပ်ငန်းအုပ်စုတို့ကိုလိမ့်မှုပြောပေးပို့တဲ့စာထဲမှာအခုလိုမျိုးမြောက်ကိုရီးယားကပယ်ချသွားတာဖြစ်ပါတယ်ရှင်။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပထမဆုံးအမျိုးသမီးမဟာမင်းကြီးအဖြစ်တာဝန်ယူခဲ့တဲ့ဂျပန်နိုင်ငံသူဒါဆာက ဒီခါမှာရှင်ဆာရာဂိုအိုဂါရာဟာနိုဝင်ဘာလ22ရက်နေ့ကကွယ်လွန်သွားပါတယ်အသက်62နှစ်အရွယ်ရှိတဲ့ဆာရာဂိုအိုဂါရာကွယ်လွန်သွားတဲ့အကြောင်းသူနောက်ဆုံးတာဝန်ယူလုပ်ကိုင်သွားတဲ့ဂျပန်နိုင်ငံဒီဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကြီးကအဖွဲ့ကကြေညာချက်ထုတ်ပါတယ်သိဆုံးရတဲ့အကြောင်းရင်းကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးအိုဂါရာဟာဝန်ကြီးချုပ်ဟောင်းတီဆူယိုရှိအီနီကန်ရဲ့မြေဖြစ်ပြီးတော့ဒီအမေရိကန်ပြည်ထောင်စုဂျော့ချ်တောင်တက္ကသိုလ်ကနေမဟာဝိတ်ဘိတ်စာပွဲကိုရခဲ့တယ်လို့ဒီကယ်လီဖိုးနီးယားတက္ကသိုလ်ဘာကလီကနေနိုင်ငံရေးသိပ္ပံနဲ့မဟာပွဲကိုရခဲ့တဲ့သူပါ1992ခုနှစ်ကနေ2000ခုနှစ်အထိကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်တာဝန်ယူခဲ့ပါတယ်1990ခုနှစ်တွင်အတွင်းမြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးအဲ့ဒီအချိန်ကအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်နေအင်ကျေကျုပ်ကြခံရတဲ့အချိန်တွေမှာသူဟာမြန်မာနိုင်ငံကိုအချင်းချင်းသွားရောက်ခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဆာရာဂိုဟာဒီမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂထူထူညီလာခံကိုအစဉ်ကစားတင်ပြခဲ့ပူပါရဲ့ရှင
်။ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တွေကိုမအေးတနာကျောင်းနဲ့မခင်ဖြူတို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထက်ဝန်ကြီးဒေးဗစ်စတဲဝဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နေပြည်တော်မှာတွေ့ဆုံခဲ့တာမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့အခြေအနေတွေကိုအတူတကွဖြေရှင်းရေးပညာရေးစီးပွားရေးနဲ့တခြားနိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့နှစ်ဖက်အစိုးရကသတင်းထုတ်ပြန်ပါတယ်။လက်ထက်ဝန်ကြီးဟာမနေ့တုန်းကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားခဲ့ပြီးတော့လွှတ်တော်ဥက္ကဋ္ဌအပါဝင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။အပြည့်စုံကတော့စုစုကသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံခဲ့တာပါတွေ့ဆုံမှုအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအမေရိကန်ကရေရှည်ကူညီပေးသွားမယ့်အကြောင်းအပါအဝင်တခြားဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရအာရီယန်နီမရင်းက VOA ကိုအခုလိုပြောပါတယ်
Assistant Secretary of State for East Asian and Pacific Affairs David Stillwell met today withState Councilor Aung San Suu Kyi in Naypyidaw.
American Pyidaw Su ye Ashe Asha ne Pacific Yeya Latthaw Naingan Cha ye Wunyi David Stewa ha Naingan Naw Tai Mekan Pukko Thaw Aung San Suu Kyi ne Ti Kine Naypyidaw Ma Twei Song Khe Ba De. Twei Song Mu Atwin Myanmar Naingan ye Democracy Atwin Ku Pyaung Yin ne Siwa Ye Pyu Pyin Pyaung Lae Mu Re Atwe American Ga Ye She Kunyi Pan Pu Pe Ye Naingan Cha Ga Ajo Du Kaisa Yat Twei Ko Atu Lat Twei Phye Yin Sa De Kaisa Yat Nei Ko Swe Le Khe Cha Ba De.အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရဲ့မိတ်ဆွေလှုပ်ဖော်ကင်ဖဲနိုင်ငံအဖြစ်ဆက်လက်ယက်တည်သွားမယ်ဆိုတာကိုဒီခီးစင်ကမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်
။အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာတော့ရခိုင်ပြည်နယ်အချက်အသေးကိုအတူတကွဖြည့်ရှင်းရေးပြည်ပခဖြစ်ပွားရာနေရာတွေကမကျေနပ်မှုအကြောင်းရင်းတွေကိုကင်တွယ်ဖြည့်ရှင်းရေးနဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုရဲ့အကျိုးကျေးဇူးတွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာတော့တွေ့ဆုံမှုအတွင်းပညာရေးစီးပွားရေးရင်းနှီးမြှုပ်နှံမှုလမ်းမှန်ဆက်သွယ်ရေးနဲ့အခြေခံအဆောက်အအုံများဖွံ့ဖြိုးတိုးတက်မှုမြေကြောင်းများထိန်းသိမ်းရေးကဏ္ဍများအပါအဝင်ပူးပေါင်းဆောင်ရွက်မှုများတိုးမြင့်သွားရေးနဲ့ ASEAN EAS ထိပ်သီးအစည်းအဝေးများဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးပစ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။လက်ထောက်ဝန်ကြီး Stewart ဟာမနေ့ကရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့ပြီးလွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအမေရိကန်ကပါဝင်ကူညီနိုင်မဲ့အချက်တွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အဒီနောက်မှာရခိုင်ပြည်နယ်တွင်ကအရက်ဘက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြေပြင်အနေအထားကိုလေ့လာခဲ့ပါတယ်။အရက်ဘက်အဖွဲ့တွေနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်ရတဲ့အနေအထားရောက်နေပြီးမလိုအပ်ဖက်အရက်သားတွေထိခိုက်နစ်နာမှုရှိနေတဲ့အပေါ်ကူညီပံ့ပိုးပေးနိုင်မဲ့နီလန်တစ်ခုကိုရှာဖွေသွားမယ်လို့လက်ထောက်ဝန်ကြီးကပြောဆိုခဲ့ကြောင်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးဥက္ကဋ္ဌဦးရွှေဘော်စိန်ကပြောပါတယ်
။အဲ့ဒီအပေါ်မှာကျတော့သူတို့အနေနဲ့ဒီလုံလောက်ချက်ပမာဏထပ်ပန့်နေလို့သိထားပါရဲ့လေ။ဒါပေမဲ့ဒီနိုင်ငံရဲ့ဥပဒေအရဒီအချက်တွေအရနေပြီးတော့နောက်နေ့ကျညာမှုအပေါ်မှာတော့နားလည်ဖို့ကျွန်တော်တို့ပြောဆိုပါရဲ။ဒါပေမဲ့ကျွန်တော်တို့ဆက်ကသူတို့ကိုယုံကြည်နေချစ်ချစ်နားလည်ပေးနိုင်တဲ့ဆိုပေမဲ့ဒီကိလက်ညှိုးတာကျတော့ဆောင်ရွက်နိုင်ရအနေနဲ့အမျိုးသားတစ်ခုတော့ကဖွင့်ပြီးပြင်နိုင်ဖို့ဖြစ်လာမယ်မဖြစ်လာမယ်ဆိုရတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပါပေါ့
တမတော်နဲ့ရခိုင်လက်နက်ကင် AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာနေရသူ6000ကျော်ရဲ့စာဝတ်နေရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးနေမှုတွေဟာလုံလောက်တဲ့အနေအထားမှာမရှိတာကြောင့်အဲ့ဒီကိစ္စကိုအကူအညီပေးဖို့အရက်ဘက်အဖွဲ့တွေကတောင်းဆိုခဲ့ကြပါတယ်လက်ထောက်ဝန်ကြီးဒေးဗစ်စတေဝတ်ဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတို့နဲ့လည်းနေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ် ၎င်းနိုင်ငံခြားရေးဝန်ကြီးဒေးဗစ်စတေဝတ်ဟာမနေ့ပြန်အောက်တိုဘာ30ရက်နေ့မှာမြန်မာနိုင်ငံကပြန်လည်ထွက်ခွာမှဖြစ်ပြီးအမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့ထိုင်းနိုင်ငံကိုခရီးဆက်မှဖြစ်ပါတယ်။အဒီနောက်မှာတော့လက်ထောက်ဝင်ကြီးဟာဒေတာရင်းကတခြားနိုင်ငံတွေဖြစ်တဲ့မလေးရှားတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းခရီးဆက်မယ်လို့သိရပါတယ်ရှင်
။ဆွစုသတင်းပေးပို့သွားတာပါရှင်။အခုတော့ကရင်ပြည်နယ်ကဆန္ဒပြပွဲသတင်းတစ်ပုဒ်တင်ပြပါမယ်။ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ထားတဲ့ကရင်ပြည်နယ်မှူးတော်ခရိုင်လူသောမြို့နယ်ထဲကရွာသားတစ်ထောင်လောက်ဟာမြန်မာအစိုးရစစ်တပ်တွေကပွင်လင်းကာလမှာလမ်းဖောက်လို့ရေးတွေမလုပ်ဖို့အတွက်ဒီရက်ပိုင်းအတွင်းမှာဆန္ဒပြခဲ့ကြပါတယ်။တဟအဖြစ်ခတ်ရစရေလှုပ်ထားပေမဲ့ KNU နဲ့မြန်မာစစ်တပ်တွေမကြာခဏတိုက်ပွဲဖြစ်နေတာကြောင့်လူမှုအနေနဲ့ကလေးငယ်တွေပညာသင်ကြားခွင့်နဲ့တောင်ယာစိုက်ပျိုးပြီးတော့လုတ်ကင်စားတော့ရတဲ့အပေါ်ထိခိုက်မှုတွေရှိလာတာကြောင့်ကန့်ကွက်ဆန္ဒပြကြရတာလို့လဲဆိုပါတယ်။ PO အသင်းထောက်မအေးမာကအပြည့်ဆုံးသတင်းပေးပို့ထားပါတယ်
။မြန်မာစိုးရနဲ့ KNU ကရင်မျိုးသားစည်းရုံးတို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပေမဲ့တချို့တပ်မဟာတွေမှာမကြာခဏတိုက်ပွဲတွေဖြစ်နေတာပါ။အခုလိုမျိုးပွင့်လင်းတဲ့ကာလကိုရောက်ရှိချိန်မှာမြန်မာစစ်တပ်ဘက်ကတပ်အင်အားတိုးချဲ့တာ၊နေမြေချဲ့ထွင်တာတွေလုပ်လို့ရှိတယ်ဆိုပြီး KNU ဘက်ကတော့ဆွဆွဲလို့ရှိပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒေသဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်မှုတွေလုပ်နေတာတွေကြောင့်ဒေသခံကရင်ပြည်သူတွေအနေနဲ့စိုးရိမ်ထိလက်မှုတွေနှစ်စဉ်ရင်ဆိုင်နေရတယ်လို့ဆိုပါရယ်။နှစ်ဖက်တင်းမာမှုတွေကြောင့်နှစ်စဉ်ထွက်ပြေးတိတ်ရှာမှုတွေလုပ်နေရတဲ့လူသောမျိုးနဲ့ကရင်ပြည်သူတွေကတော့အင်အားတစ်ထောင်လောက်နဲ့ပြီးခဲ့တဲ့ရက်ကပဲဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့ကြတဲ့ကရင်မျိုးသားအစည်းအရုံးမုတ္တရခရိုင်ကဘုံမှုစောကလေးတို့ကအခုလိုပြောပြပါရယ်
။ပွင့်လင်းရစီရောက်တိုင်းအစိုးရစစ်တပ်ကနေပြီးတော့မှသူတို့ကဒီစစ်တပ်အတွက်ဒီဒီစစ်ခါနေပါတည်မို့ပါဖို့ပေါ့။အဲ့ဒီမှာလမ်းဖောက်နေကြဖြစ်နေတယ်။အဲ့ဒါကိုသူတို့ကဒီလမ်းဖောက်တာကိုသူတို့မလုပ်ချင်ကြဘူး။အခုလက်ရှိကာလမှာလည်းတခါရတဲ့ကာလဖြစ်နေတဲ့ပုံမှာသူတို့ဒီလမ်းဖောက်စရာမလိုဘူးလို့ဒေသမှာသူတို့ဒီတောင်ကြားကြီးပြန်ခုတ်တာတို့လက်ပြန်လောက်တာတို့အဲ့ဒါစစ်သားလမ်းဖောက်လို့ရှိတာလူလေတို့ရဲ့လမ်းကိုကြိုပြနေတယ်အများဆက်လာမှာ။ဟုတ်အဲ့လိုမျိုးဆက်လာမျိုးဆိုလို့ရှိရင်သူတို့ကကြောက်လန့်ပြီးတော့သူတို့ဆက်ပြေးနေမှာပေါ့သူတို့ကမလိုလားဘူး။အဲ့ဒါကြောင့်မို့ဒီလမ်းတွေဖောက်လို့ပို့သူတို့အလိုမရှိကြဘူး။
လူသောမြို့နယ်ထဲမှာကရင်ကျေးရွာပေါင်းများစွာရှိပြီးလူရေ9000လောက်အခြေချနေထိုင်နေတယ်လို့ဆိုပါရယ်ဒီထဲကလမ်းနဲ့အနီးဆုံးကျေးရွာတွေကရွာသား1000လောက်ကတော့ဆန္ဒထုတ်ဖော်မှုတွေလှုပ်လာတာဖြစ်တယ်လို့လည်းသူကပြောပါရယ
်လမ်းဖောက်တာလည်းပဲရစ်ခါနေပါလိမ့်တယ်ပို့ရိုးရိုးလည်းမဟုတ်ဘူးသူတို့ကဖြစ်စဉ်ရင်းလမ်းကြောင်းနေဖြစ်နေတဲ့ပုံမှာလမ်းဖောက်ပြီးနောက်ပိုင်းဖြစ်စဉ်ရင်းမှာဖြစ်လာမယ်ဆိုလို့ရှိတာဒီလမ်းနေပါလိမ့်မဖောက်ဖို့သူတို့ကအခုအစိုးရကနေပြီးတော့မှမဖောက်ခင်ပါလေသူတို့မဖောက်အောင်သူတို့ကကြိုတင်ပြီးတော့ဆန္ဒထုတ်ဖော်တာဖြစ်တယ်လေ
။တစ်ဖက်တင်းမာမှုတွေနဲ့တိုက်ပွဲတွေကပုံမှန်ရှိနေတယ်လို့လည်းဘုံမှုစောကလေးတို့ကပြောပြပါတယ်
။အပြစ်ခရစဲရေးမပြုတ်လို့ခင်မာတော့သူတို့ကဖောက်တယ်။ဖောက်တော့တိုက်ပွဲတွေအမျက်နှာဖြစ်နေတယ်။အမျက်နှာဖြစ်တော့ဒီသူကလည်းတခါဟိုထွက်ပြေးတိတ်ဆောင်နေရတဲ့အခြေအနေမှာဖြစ်နေတယ်။အဲ့ဒါခုကလည်းအပြစ်ခရစဲရေးဖြစ်ပြီးနောက်ပိုင်းမှာလည်းပဲအစိုးရကနေပြီးတော့မှဟုတ်ကဲ့လမ်းရင်ဖောက်တာကိုဒီဟိုသမငါးဖက်ကတော့တို့အလိုရှိကြဘူးတို့တတ်မှတ်ပေးတဲ့နေရာထက်ကျော်လွန်ပြီးတော့စိတ်တက်ကနေပြီးတော့လမ်းဖောက်ပြီးတော့သွားမယ်ဆိုလို့ရှိရင်အသက်ပွဲကမျက်နှာဖြစ်နေတဲ့ပုံမှာလူတို့ကလည်းအဲ့ဒါပုံမှာစိုးရိမ်နေကြတဲ့
ဒီရင်မျိုးသားအစည်းအရုံးမုတ္တရခရိုင်အနေနဲ့ကလည်းလူမှုဆန္ဒအတိုင်းစစ်တပ်ရဲ့လမ်းဖောက်လုပ်တာတွေကိုမလိုလားဘူးလို့ဆိုပါတယ်လမ်းဖောက်လုပ်တဲ့အခါမှာအပြစ်ခတ်ရဲ့စရေသဘောတူစာချုပ်ကိုကျော်လွန်ပြီးစစ်တပ်ကဆင့်အားတွေတိုးချဲ့လာမှုတွေ၊နေမြေတိုးချဲ့လာမှုတွေကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်ရတာကြောင့်အခုလိုမျိုးပွင့်လင်းကာလမှာလမ်းဖောက်လုပ်တာကိုမလိုလားကြပါဘူး။မုတ္တရခရိုင်အနေနဲ့ကတော့လူမှုအတွက်နိုင်ငံရေးအရအာမခံချက်တစုံတရာမရှိသေးတဲ့ကာလမှာကရင်ပြည်နယ်ခဲဖူလဲမှုပလော့ဆတဲ့နေရာတွေကနေထိုင်းမြန်မာနယ်စပ်အထိလုပ်မဲ့စီမံကိန်းတွေကိုစစ်တပ်ဘက်ကဆက်မလုပ်ဖို့အတွက်တောင်းဆိုထားပါတယ်။ဒီလိုစီမံကိန်းတွေလုပ်တဲ့အတွက်ကရင်လူမှုတွေနေရစွန့်ခွာထွက်ပြေးရတာတွေ၊ကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးရတာတွေ၊အသက်မွေးဝမ်းကြောင်းလုပ်ငန်းခွင့်တွေပျက်စီးဆုံးရှုံးရတာတွေနဲ့ကလေးငယ်တွေနဲ့တကြီးရွယ်ဦးတွေအခက်အခဲဖြစ်ရတယ်လို့လည်းမုတ္တရခရိုင်ကကြေညာချက်ထုတ်ပြီးတောင်းဆိုထားပါတယ်ရှင်။
ပါရှင်ခင်ဗျာစခိုင်းပြည်နယ်မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အေးအေးရက်ကန်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရပ်သားထိခိုက်မှုတွေရပ်သားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအပြစ်ခတ်ရစေးရေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်ရခိုင်မြောက်စစ်ပွဲညီညမ်းဖို့အလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ် ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ဆွေးနွေးတဲ့အချိန်မှာ VUE ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်လိုက်ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VUE မြန်မာဝိုင်းဖုန်းနံပါတ်က12923822555ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီကနေ့ည9:00တိုင်းလေးလိုက်စီစီမပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ရှမ်းပြည်ဘက်ကဖျားဖူကားဒဇင်6တဲကြလို့လူသေးဆုံးရတဲ့တင်ပြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်မြို့ကြီးရွာငံလမ်းမိုင်မှာဖျားဖူရင်တစည်းပေ2000အနက်ရှိတဲ့6တဲတိုးကြခဲ့ရာကြောင်းလူ15ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့ပါတယ်။ဒီလမ်းမိုင်မှာဖြစ်ပေါ်တဲ့ရင်မတော်တဆထိခိုက်မှုတွေထဲမှာဒီဖြစ်စဉ်ဟာအဆိုးဆုံးဖြစ်ပြီးတော့လမ်းကျော်မကျွမ်းကျင်တာကြောင့်ဖြစ်ကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တိမ့်မုတ်တော်တဲ့ဖျားဖူးရှင်ဟာရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဖြစ်ပြီးတင်းလာနဲ့ညနေပိုင်းကဖြစ်ပွားခဲ့တာပါဒီရင်မတော်တဆထိခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာကြောက်စဲရွာငံနဲ့မြို့ကြီးတို့ကလူမှုကယ်ဆယ်ရေးအဖွဲ့ဝင်တွေမိသက်တပ်ဖွဲ့ဝင်တွေတောင်းရောက်ကယ်ဆယ်ခဲ့ကြပါတယ်ဒီဖြစ်စဉ်အတွင်းထိခိုက်မှုအခြေအနေကိုမြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ကြောက်စဲရဲ့ဥက္ကဋ္ဌကိုအောင်စုံမိုးကအခုလိုပြောပါတယ
်ကားအချင်းမှဖြစ်တာပေါ့နော်အဲရွာပြည်နယ်ကောင်လောက်ကြီးရဲ့ကြောက်တဲ့တိတ်တိတ်ရှင်းကြလာတယ်ကံယူစားကြတော့ပါကျွန်တော် light bulb ကိုပေါ့လမ်းရတဲ့အတက်စင်ကြီးရဲ့အိုင်နာလေးအတက်စင်ကြီးရဲ့နေရာဖြစ်ဖြစ်တာကြတော့ကျွန်တော်တို့စခန်းကြီးရွာနဲ့ရုံတောင်ရွာဂျားထဲမှာမိုင်တိုင်း28မိုင်3ပါလုံးပေါ့မင်းညထုတ်ကြပါအထူးကအတေပြောက်ကဓာတ်ပေါ်ရီက15လောက်အတက်ချင်းရဲ့လူနာက10ဦးကျမခွဲပြောရင်ဓာတ်ပေါ်ရီက15တပါဟုတ်ယောက်ျားလေးကလေးအလောင်း1လောက်ကျန်တဲ့12ယောက်ကအမျိုးသမီးရဲ့ကြီးရဲ့ဟုတ်အခုဟာတွေကလူနာတွေကကျွန်တော်ကပို့ပြီ။အဲ့ဒါတပ်ဖွဲ့ကြီးက5စီး15လောက်တော့5စီးဆင်ပြီးတော့လုပ်နေ
။ထိခိုက်ဒဏ်ရာရသူ10ယောက်ရှိပြီး3ဦးကစိုးရင်ရာကြောင်းနဲ့သူတို့ကိုဥဆုံးရွာငန်းစေယုံကိုပို့ဆောင်ခဲ့ပြီးနောက်ပိုင်းမှာမန္တလေးစေယုံကြီးကိုပို့ဆောင်ခဲ့တယ်လို့ပြောပါတယ်။ရွာငန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်စိုးမင်းကဒီလမ်းပိုင်းမှာဖြစ်ပွားတဲ့ရင်မတော်တဆဖြစ်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်။အထူးကတော့ဖြစ်တဲ့ဟာတော်တော်များများတော့နံပါတ်1လမ်းကြောင်းမကျွမ်းကျင်လား။ဘာလို့ဆိုတော့တောင်စင်းတောင်တက်များတယ်၊ခွေးရည်များတယ်၊အစင်းတက်တွေများတယ်၊လမ်းကြောင်းမကျွမ်းကျင်လား။တော်တော်များများဖြစ်တာကအဲ့ဒီမောင်ငန်ကြီးပေါ့နော်။တဲ့ဒီမောင်ငန်ကြီးလေးမှာအဲ့ဒါကိုယ်မမြင်ရ၊ဘာမမြင်ရလဲလေ။နံပါတ်1ကအရှိန်ညာ။လမ်းကြောင်းမကျွမ်းအရှိန်ညာတော့ဖြစ်လို့ရှိရင်ကြောင်ထဲကိုတစ်ခါလေးတုတ်ကြပါလေ။ဒီဘက်လမ်းကအခုပြုတ်ပြင်းစဲပေါ့နော်။ပြုတ်ပြင်းစဲဆိုတော့ဒီလမ်းချဲ့ထားတာပါ။တက်တယ်ကတော့မခင်ရသေးဘူး၊ကျန်သေးရဲ့လေ။အဲ့ဒါလမ်းကျဲတယ်။အဓိကတော့လမ်းကြောင်းမကျွမ်းလာပါဟုတ်။ဒါဖြစ်စဉ်နဲ့မှာတော့ဒီဖြစ်စဉ်ကတော့အဆိုးဆုံးဖြစ်စဉ်ပေါ့ဗျာ
ရင်တိမ်မောက်မှုဟာညနေ9နာရီဝန်းကျင်လောက်မှာဖြစ်ပွားတယ်လို့ခမ်းမန်းတာတွေလည်းရှိပါတယ်ရွှေဘုံမြို့နယ်ခရောင်းကြီးကျေးရွာကဂိူနာတုခလူမှုရေးအသင်းဥက္ကဋ္ဌဦးချမ်းအေးကတော့အခင်းဖြစ်ပွားရာကိုရွာကနှီးဆက်သူတွေတွားရောက်နေပြီဖြစ်ကြောင်းနဲ့ညနေပိုင်းလောက်မှာသူတို့ရွာကိုပြန်ရောက်มาဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့အစ်ကရွာမှာပဲစီစဉ်နေတယ်ဒါကနိစ္စရာလေးတွေကသွားရင်းနဲ့လိုက်ပါကျွန်တော်တို့အတင်းကလိုက်မွားရအောင်ဒီဘယ်လောက်၄နာရီလောက်မှရွာကိုပြန်ပြေလိုက်ပြောရတယ
်ဦးချမ်းအေးကတော့ဖျားဖို့အဖွဲ့မှာစုစုပေါင်း26ယောက်ပါဝင်ကြောင်းပြောဆိုတယ်လို့ရင်မောင်းဖြစ်သူပျောက်ဆုံးနေတယ်ဆိုပြီးကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောဆိုတာလည်းရှိနေပါတယ်ဒီရင်တော်တစားထိခိုက်မှုဟာတောင်ကြီးအင်းလေးခီးစဉ်ကအပြန်လမ်းမှာတိမ်ပေါက်ခဲ့တာဖြစ်ပါတယ
်ကိုမိုးစောတရင်ပြပို့တော်တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါIS ကောင်းဆောင်အဘူဘကာအယ်ဘဂဒီကိုတုတ်တင်နှိမ်နှင်းနိုင်ခဲ့တဲ့စနေနေ့တုန်းကအမေရိကန်စစ်စီရင်တဲ့ပတ်သက်တဲ့အသေးစိတ်တွေထပ်ထွက်လာပါတယ်။အစ္စလမ်ဘာသာရေးနိုင်ငံထူထောင်တယ်လို့ကြေညာပြီးတော့တချိန်ကဩဇာအလွန်ကြီးခဲ့တဲ့ဘဂဒါဒီကိုတပုံသူပုံအောင်းနေတဲ့မြောက်လိုင်းငူထဲမှာတွေ့ခဲ့တာပါ။ဒါပေမဲ့လည်းလှလမ်းမမြင်တော့သူ့ကိုယ်သူအသေးခံဘုံခွဲခဲ့တာကြောင့်သူရောသူ့ကလေးသုံးဦးပါတည်ဆုံခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့အဲ့ဒီစစ်စင်ရေးကနေပါရီထားရတယ်ဆိုတာနဲ့ IS အကြမ်းဖက်အဖွဲ့အနေနဲ့ဆက်လုပ်နိုင်ဖို့ဆီးရီးယားမှာရှိတဲ့အရင်အမြစ်တွေကိုကာကွယ်ဖို့ဘယ်လိုစီမံနေတယ်လဲဆိုတာတွေကို VOA ပင်ဒဂွန်သတင်းထောက်ကလာဘပ်သတင်းရေးသားပေးပို့ထားပါတယ်ကိုသားညုံကပြောပြမှာပ
ါ IS ကောင်းဆောင်ပေါောင်းနေတဲ့နေရာကိုအမေရိကန်လေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးတော့အဲ့ဒီကအပျက်စီးတွေကြားကမြောက်လှိုင်ကူတစ်ခုမှာအဘူဘဂ်အယ်ဘဂဒါဒီရဲ့ရုပ်လောင်းကိုအမေရိကန်တပ်တွေရခဲ့ပါတယ်သူရဲ့ရုပ်လောင်းကိုပင်လယ်တနေရာမှာပြစ်ချတကြောတာမလုပ်ခင်မှာတော့ဒီကနေ့မျိုးရိုးဗီဇာစစ်ဆေးမှုတွေလုပ်ပြီးတော့သူတေချောင်လို့အတီးပြုတ်ခဲ့ပါတယ်။အဲ့ညမှာဘက်ဂဒီတဦးတည်းကိုရမိတာမဟုတ်ဘူးလို့ American Security အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Miley ကပြောပါတယ
်။ There were two adult males taken off
အဲ့ဒီနေရာကနေအမျိုးသား2ဦးအရှင်ရမိခဲ့ပါတယ်။သူတို့ကိုကျွန်တော်တို့ထိန်းသိမ်းထားပါတယ်။
ဖမ်းဆီးရမိတဲ့အမျိုးသားနှစ်ဦးနဲ့အဲ့ဒီညမှာတွေ့ရတဲ့တံမိုးရှိတဲ့ချက်လက်ပစ္စည်းတွေဟာအမေရိကန်တပ်တွေနဲ့ဒီ IS တိုက်ခိုက်ရေးမှာအမေရိကန်နဲ့အတူရှိနေတဲ့ကတ်တပ်ဖွဲ့တွေအတွက်သုံးတည့်မယ်လို့မျှော်လင့်ရတဲ့အကြောင်းတောင်းရှိသူတွေကပြောပါတယ်။ဒီချိန်မှာပဲသမ္မတ်ထရန့်ကတော့ Syria ရှေ့မြောက်ပိုင်းမှာရှိတဲ့ရေနံတွင်းတွေကိုကာကွယ်ဖို့ဆိုတာပို့ပြီးတော့အာရုံထားလာပါတယ်
။ But we're keeping the oil. Remember that. I've always said that. Keep the oil.
ရှင်တန်တွင်းတွေကိုကျွန်တော်တို့ဆက်ပြီးထိန်းထားပါတယ်။ရှင်တန်တွေကိုထိန်းထားရမယ်လို့ကျွန်တော်တို့အမြဲတမ်းပြောနေတာပါ။တစ်လောက်ဒေါ်လာ45သန်းလောက်တန်တဲ့ဒီရှင်တန်တွင်းတွေဆက်ထိန်းထားပါမယ်
။ဒါကြောင့်လည်းပဲဆီးရီးယားမြောက်ပိုင်းကရှင်တန်တွင်းတွေကိုကာကွယ်ပေးဖို့ကိစ္စဟာအမေရိကန်ရဲ့ရည်မှန်းချက်ဖြစ်လာပြီးတော့အမေရိကန်တပ်တွေအနေနဲ့လိုအပ်လို့ရှိရင်ဒီအရင်းမြစ်တွေကိုရုရှားနဲ့ဆီးရီးယားတပ်တွေကနေကာကွယ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။
We want to make sure that SDF does have access to the resources.In order to
SDF Syria Democratic တပ်တွေအနေနဲ့အကျဉ်းသားတွေကိုကာဝယ်ဖို့သူတို့ကိုသူတို့လက်နက်တပ်ဆင်နိုင်ဖို့ IS နေနေစစ်မှာကျွန်တော်တို့ကိုအကူအညီပေးနိုင်ဖို့အတွက်ဒီအရင်းမြစ်တွေကိုသူတို့ရရှိပိုင်ဆိုင်ထားဖို့ကျွန်တော်တို့လုပ်ရပါလိမ့်မယ်
။ပြီးခဲ့တဲ့ရက်ပိုင်းတွင်းက American တပ်တွေ Syria ကနေပြီးတော့ဆုတ်သွားတယ်ဆိုပေမဲ့လည်းအခုတနင်္ဂနွေနေ့မှာတော့ American တပ်ဖွဲ့ချုပ် Syria နိုင်ငံတကူပြန်ပို့ထားတယ်လို့ American ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။သူဟာတက်တွေကိုအားဖြည့်ပြီးဖို့နဲ့သမ္မတ်ထရန့်လူလာနေတယ်လို့ဆီးရီးယားကနေပြီးတော့တက်တွေပြန်ရုပ်သိမ်းရေးပြင်ဆင်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တော့ပြောပါတယ်။ဒါပေမဲ့လည်းအခုဆီးရီးယားမှာရှိတဲ့တက်ဟာအရင်ရှိထားတဲ့ပမာဏလောက်တော့ဖြစ်မှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ
်။ My expectation is that it'll be fewer than what we
ကျွန်တော်မှန်းတာကတော့အရင်ရှိထားတဲ့ပမာဏထက်တော့နည်းပါလိမ့်မယ်။သူတို့လည်းအိမ်ပြန်ကြရမှာပါ
။ဒါပေမဲ့လို့အခုဆီးရီးယားကနေပြီးတော့တက်တွေရုပ်သွားလိုက်ပြန်သွားလိုက်ဖြစ်နေတာကြောင့်မလို့ဆီးရီးယားကနေအမေရိကန်တပ်ရုပ်သိမ်းရေးဘလောက်ထိကြာလိမ့်မယ်ဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ
ကိုသားညုံပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေတိုက်ဖိုင်ယုံကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှဧတနာကျော်ကပြောပြပေးပါအောင်
IS Islamic State ကြောအဖွဲ့ရဲ့အဓိကထိန်းချုပ်သူတွေကို American နဲ့ Mohammed Quds တပ်ဖွဲ့တွေစစ်ဆင်ရေးလိုက်ပြီးတော့လုပ်နေပါတယ်။ IS ခေါင်းဆောင် Abu Bakr al-Baghdadi နဲ့ IS ပြောရေးဆိုခွင့်ရှိသူ Abu Hassan al-Muhajir တို့တေဆုံသွားရတဲ့စစ်ဆင်ရေးကို American Mohammed Syrian Democratic Forces တပ်ဖွဲ့တွေကလုပ်တာဖြစ်ပြီးတော့ဒီ IS ခေါင်းဆောင်တွေကိုအသေးရရအရှင်ရရလက်ရဖမ်းပြီးဖို့စစ်ဆင်ရေးတွေအပူတပြင်းသူတို့လိုက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတ Donald Trump ကိုတရားစွဲရမရစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဒီသတင်းမှာအောက်လွှတ်တော်အမတ်တွေအားလုံးမဲပေးဆုံးဖြတ်မှာဖြစ်ပါတယ်။သမ္မတအင်ပြူတော်ကဒီစုံစမ်းမှုတွေကတရားမဝင်ဘူးလို့ပြောနေတာကြောင့်အောက်လွှတ်တော်ကအခုလိုမျိုးမဲခွဲဆုံးဖြတ်မှာပါ။သမ္မတကိုတရားစွဲဖို့ဖြစ်လာတဲ့အဓိကအရင်းခံအကြောင်းတရားဖြစ်တဲ့သမ္မတ Donald Trump ယူကရိန်းသမ္မတကိုဖုန်းဆက်စကားပြောတဲ့ကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့အရာရှိတူကိုလည်းဒီကနေ့အောက်လွှတ်တော်ကော်မတီတွေရှိမှာထွက်ဆိုဖို့ရှိပါတယ်။အမေရိကန်ပြည်အောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်နေရာတော်တော်များများမှာတော်မီတွေအကြီးအကျယ်လောင်ကျွမ်းနေပြီးတော့အခုနောက်ဆုံးလော့စန်ဂျလိစ်မြို့ကဂက်တီပြတိုက်အနီးလောင်နေတဲ့တော်မီကိုငြိမ်းတက်ဖို့အတွက်မိသက်ဝင်တန်းတွေအပြင်းထန်စူးစမ်းနေကြပါတယ်။အမေရိကန်ပြည်အောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒေးဗစ်စတီလ်ဝဲလ်ဟာဒီကနေ့တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့သူတို့မြန်မာနိုင်ငံနဲ့အမေရိကန်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအမေရိကန်နဲ့မြန်မာနိုင်ငံပူးပေါင်းဆောင်ရွက်မှုတွေအကြောင်းကိုသူတို့ဆွေးနွေးခဲ့ကြပါတယ်ရှင်
။တရင်အချင်းချက်ကိုမအေးသနာကျော်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မကမှခင်ဖြူတွဲဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Justin Twits ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလမီတာ190 kHz 3905တို့ကနေထုတ်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
From Washington.